နိုဘလ9ရက်နေ့သမ္မတရွေးကောက်ပွဲမတိုင်ခင်နောက်ဆုံးသတင်းပတ်ဖြစ်နေအမေရိကန်သမ္မတကူစလေလောင်နှစ်ဦးမဲဆွယ်ဆွေးနွေးမှုတွေလုပ်ငန်းတွေကိုတိုးမြှင့်ဆောင်နေပါတယ်။အကျိန်းနဲ့ရှင်ပြန်ရမယ့်ရွေးကောက်ပွဲမှာဘယ်သူဘဲပြေးရမလဲမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေရဲ့မဲရီကိုရဖို့ဒုတိယသမ္မတကမ်ပလာဟဲရစ်ရောသမ္မတဟောင်းဒေါ်နယ်ထရန့်ကပါမျှော်လင့်နေကြတာပါ။ဒီမိုကရက်ပါတီရဲ့ကူစလေဒုတိယသမ္မတကမ်ပလာဟဲရစ်ဟာဒီမိုကရက်တီရဲ့မာဂန်ဖြစ်တဲ့ဖီလာဒဲဖီးယားမြို့ကိုတနင်္လာနေ့ကတွားရောက်ပါတယ်။ဖီလာဒဲဖီးယားမြို့ရှိတဲ့ဒီပက်ဆယ်ဗေးနီးယားပြည်နယ်ကဟာဆိုရင်နှစ်ဖက်အကျိန်းနဲ့ရှင်ပြိုင်ရမယ့်ပြည်နယ်တစ်ခုဖြစ်တာကြောင့်ဒုတိယသမ္မတဟဲရစ်ရောသူနဲ့ရှင်ပြိုင်မယ့်သမ္မတဟောင်းထရမ့်တို့နှစ်ဦးဒီပြည်နယ်ကိုမကြမကြလာရောက်ကြလို့ပဲရွေးကောက်ပွဲစည်းဝေးရဲ့နောက်ဆုံးရက်တွေမှာလည်းဒီပြည်နယ်ကိုဥတီဖို့မှန်းထားကြပါတယ်။သမ္မတထရန့်ကတော့သူ့ရဲ့မွေးရမြေနယူးယောက်မြို့မှာရှိတဲ့ Madison Square ဥယျာဉ်မှာအခုတနင်္လာနေ့ကြီးမားတဲ့လူစီဝေပွဲလုပ်နေပါတယ်။ဒါပေမဲ့လည်းနယူးယောက်ပြည်နယ်မှာသမ္မတဟောင်းထရန့်အနိုင်ရကြီးနေပါတယ်လို့မဲဆစ်တမ်းတွေမှာဖော်ပြနေပါတယ်။လာမယ့်အင်္ဂါနေ့ကျရင်တော့သမ္မတအင်ပီရိုနဲ့မလန်မကမှာရှိတဲ့ Washington DC က Ellipse ပန်းချာမှာဒုတိယသမ္မတ Harris ကဒီမဲဆစ်စီဝေပွဲကိုပြောဆိုမှုအတွက်စီစဉ်ထားပါတယ်။